ကျွန်တော်ညဝင်းအောင်ပါခင်ဗျာတရုတ်မြန်မာနိုင်ငံဆက်ဆံရေးကြာဆင်းလာနေတာကမြန်မာနိုင်ငံရဲ့ညီညွတ်ရေးကိစ္စမှာစိန်ခေါ်မှုတွေပိုကြီးထွားလာနိုင်တယ်လို့တရုတ်မြန်မာအရေးလေ့လာသူတချို့ကသုံးသပ်ကြပါတယ်21ရာစုပင်လုံးအစည်းအဝေးကျင်းပနေခြင်းမှာအကဲခတ်တွေကအဲ့ဒီလိုသုံးသပ်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်မြန်ပြည်တော်မှာကျင်းပနေတဲ့21ရာစုပင်လုံးညီလာခံသရုတ်ဒအကြိမ်အစည်းအဝေးကို NCA မှာလက်မှတ်မထိုးရသေးတဲ့ YouTube ရဲ့စေဝါတက်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းအဖွဲ့တွေမတက်ရောက်ကြပါဘူးAADNLA, MNDAA, မြောက်ပိုင်းညီနောင်၃ဘက်ကတော့ AA ရခိုင်လက်နက်ကင်အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာကြောင့်ရောကိုဗစ်ကာယောဂါအခြေအနေကြောင့်ပါမတက်ရောက်နိုင်ဘူးလို့အကြောင်းပြန်ထားပါတယ်။အရင်တုန်းကလည်းဒီလို21ရာစုပင်လုံးညီလာခံတွေကျင်းပတိုင်းအင်းဒီယန်တရုတ်အစိုးရတာဝန်ရှိသူတွေရဲ့တိုက်တွန်းမှုတွေကြောင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေညီလာခံကိုတက်ရောက်လို့ရှိတာပါ။အခုဒီညီလာခံကိစ္စမှာတရုတ်ရဲ့အခန်းကဏ္ဍကဘယ်လိုရှိပါသလဲ။အရင်ညဉ့်ညဤညီလာခံဒီမှာတက်ရောက်လေးရှိတဲ့တရုတ်နိုင်ငံသားဤဌာနမြန်မာပြည်ဆိုင်ရာအထူးတန်ကိုယ်စားလှယ်မစ္စတာဆွန်ကိုရှန်ကလည်းဒီတစ်ချိန်မှာတက်ရောက်ခြင်းမရှိသလိုတိုက်တွန်းမှုတွေမရှိတာကြောင့်မြောက်ပိုင်းတပ်ဖွဲ့တွေကလည်းမတက်ရောက်တော့တာဖြစ်နိုင်တယ်လို့တရုတ်မြန်မာအရေးအကဲခတ်ဦးတန်းစိုးနိုင်ကမြင်ပါတယ
် AA ကိုအကြမ်းဖက်တောင်းကျမ်းသူအင်အားစုဖြစ်သတ်မှတ်ပြီးတော့မဖိတ်ကြားတဲ့ကိစ္စကအဓိကအကြောင်းဖြစ်ပါတယ်သို့တော့ဒီကိစ္စတွေနဲ့ပတ်သက်လို့မစ္စတာဆွန်ကိုရှန်တို့ကိုအကြောင်းကြားပြီးသူတို့ရဲ့အသိမှတ်ပြုမှုတော့ခံယူမယ်လို့ကျွန်တော်ယူဆပါတယ်။တရုတ်ကလည်းအဲ့ဒီကိစ္စနဲ့ပတ်သက်လို့သိပြီးတော့ကန့်ကွက်မယ်လို့ပြောမယ်လို့ကျွန်တော်မထင်ပါဘူး
။တရုတ်အစိုးရတာဝန်ရှိသူတွေဘက်ကမြန်မာညီညွတ်ရေးကိစ္စမှာတက်ကြွမှုနှဲသွားတာဟာတရုတ်မြန်မာဆက်ဆံရေးကြာဆင်းလာတဲ့အပေါ်အခြေခံတယ်လို့ရှမ်းပြည်နယ်တီဘောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ
်။ဗိုလ်ချုပ်မှုရေးမင်းအောင်လှိုင်ကနော်ကျွန်တော်ဒီရုရှားကိုသွားတဲ့အချိန်မှာဒီအကြမ်းဖက်အဖွဲ့အစည်းတွေရဲ့နောက်ကွယ်မှာအင်အားကြီးနိုင်ငံတွေကထောက်ပံ့ကူညီနေတာရှိတယ်ဆိုပြီးတော့သူကအဲ့လိုပြောလိုက်တယ်နော်ဒါတခုဒီနေပြည်တော်မှာသမရရှိချင်းပြင်လာတဲ့အချိန်မှာလည်းရှိချင်းပြင်ကိုတက်တက်ပြောလိုက်တာလည်းရှိတာပေါ့နော်ဆိုတော့ဒီတရုတ်ကိုကျွန်တော်ဒီဘက်ကတက်မတော်အစိုးရနှစ်ရက်လုံးကနော်ငင်းငိုင်းရေးအတွက်ကိုစိတ်ချယုံကြည်ရတဲ့အပိမဲ့ထောက်ခံမဲ့သူလို့မယူဆဘူးဆိုတာပေါ်လွင်လာတာပေါ့ဆိုတော့အဲ့ဒီဟာကဒီအစည်းအဝေးလာမတက်တဲ့ကိစ္စရဲ့နောက်ကွယ်မှာသူတို့ရဲ့ကန့်ကွက်မှုဒါမှမဟုတ်လေတားဆီးမှုရှိသလားလို့မေးရင်တားဆီးကန့်ကွက်တာမဟုတ်ရင်တောင်မှတက်တက်ကြွကြွတော့အာမပေးဘူးလို့သုံးသပ်ပါတယ
်တရုတ်အစိုးရဟာမြန်မာနိုင်ငံတွင်သူလိုချင်တဲ့အကျိုးစီးပွားတွေမရနိုင်ဘူးဆိုရင်တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကိုနောက်ကနေပံ့ပိုးမှုတွေပိုကြီးထွားလာနိုင်တယ်လို့ဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်အဲ့တော့တရုတ်ရဲ့ policy ကတော့မိသားတစ်ဖက်ရေမှုတစ်ဖက် policy ပဲတခုကတော့သူနဲ့မြန်မာနိုင်ငံနဲ့လုပ်နေတဲ့အကျိုးစီးပွားတွေမထိခိုက်တဲ့ဘောင်တွင်းမှာဒီဖွဲ့စည်းတွေဆက်လက်တည်ရှိနေကိုသူကတော့အခြားတစ်ဖက်ကပံ့ပိုးနေပုံရပါတယ်အခုလာမယ့်ကာလတွေမှာတရုတ်ကအဲ့ဒီ policy ကိုပိုပြီးတင်းတင်းကြပ်ကြပ်ဆုတ်ကန်လိမ့်မယ်လို့ယူဆပါတယ်အဲ့ဒါဘာဖြစ်လို့လဲလို့ဆိုတော့အမေရိကန်ကအမတ်တို့ကနေတရုတ်ကြားထဲမှာရှိနေတဲ့ဘူပေါင်းဆောင်ရွက်မှုကိုတန့်နိုင်တလောက်ချိုခွဲမဲ့အလားအလာတွေမြင်တွေ့နေရပါတယ်။အဲ့တော့အဲ့ဒီလုပ်ငန်းတွေလုပ်လို့ရှိရင်တရုတ်ကသူ့အနေနဲ့ဒီဘွယ်စီးတွေကိုဖိအားပေးတာငင်းငင်းပုံနဲ့သွတ်သွင်းတာဘာညာလုပ်မယ်မဟုတ်ပါဘူး။သူကအဲ့ဒီရင်အားစုတွေကိုလည်းပြန်သုံးလာနိုင်တဲ့အနေအထားရှိပါတယ
်။ဒီလိုဆိုရင်မြန်မာအစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်တွေကြားဆက်လက်ညှိနှိုင်းရမယ့်ငင်းငင်းကိစ္စတွေဟာရှိစမတိုးနိုင်ပဲဖြစ်လာနိုင်တဲ့အပေါ်စိုးရိမ်မိတယ်လို့ဦးရဲထွန်းကရှုမြင်ပါတယ
်တရုတ်ကအခုတည်းအထိတော့သူကဒီဟာတွေနောက်မှာသူမရှိပါဘူးသူမကူပါဘူးဆိုပြီးတော့ကြောင်ငင်းနေပေမဲ့လို့သူကတကယ်မတည့်တော်ဘူးဆိုတဲ့နောက်မှာသူလည်းဟိုဘက်ကကြောင်ရက်လာမဲ့အနေအထားမျိုးစိုးရိမ်နေကျွန်တော်ဟိုကပေါ့နိုင်ငံရေးအခြေအနေကနိုင်ငံဆက်ဆံရေးအခြေအနေကမကောင်းတဲ့တစ်ဖက်နဲ့တစ်ဖက်နဲ့အပြန်အလှန်ယုံကြည်မှုကင်းမဲ့နေတဲ့အောက်မှာဒီလက်နက်ကိုင်အဖွဲ့အစည်းတွေကိုသူတို့ထောက်ပံ့နေတာကတော့ပေါ်ပေါ်တင်တင်မဖြစ်တဲ့ထောက်ပံ့မှုတွေကတော့ဆက်ရှိနေမှာပါပဲ
။ဒါမဲ့လဲ NCA လုပ်ငန်းစဉ်မှာပါဝင်ရေးအတွက်တွဲဆုံဆွေးနွေးဖို့အဆင့်3ဆင့်ကမ်းလှမ်းချက်ကို AA ပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကလက်ခံကြောင်းတရားဝင်အကြောင်းပြန်ထားတယ်လို့အစိုးရကဩဂုတ်လ18ရက်နေ့ကပြောထားပါတယ်ခင်ဗျာ။